ထိုင်မှာအချင်းကြခဲ့တဲ့မြန်မာတွေကိုလွတ်ရစေလို့ရနောင်ဘက်ကနေပြန်လွတ်လိုက်ပြီးမြန်မာဘက်ရောက်တဲ့အခါစစ်မှုတပ်ဥပဒေရစစ်ထဲအစွဲခံပြန်ပါတယ်ဒီခါငွေနဲ့မိသားစုကပြန်ရွေးရတယ်လို့ဆိုပါတယ်မအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံရဲ့အကျဉ်းထောင်အသီးသီးမှာပြည်ထောင်ကြခံရပြီးလူရဲစီတဲ့မြန်မာ130ဦးကိုထိုင်းရနာပိုင်းတွေကစက်တင်ဘာလ9ရက်နေ့ကထိုင်းနိုင်ငံရန်နောင်ခရိုင်ကနေမြန်မာနိုင်ငံကော့တောင်းဘက်ကိုပြန်ပို့ပေးလိုက်ပါတယ်ဒီထဲမှာထိုင်းနိုင်ငံရဲ့ခရိုင်အသီးသီးမှာဖမ်းဆီးခံရပြီးလူရဲစီလို့ပြန်လွတ်လာသူတွေဖြစ်တယ်လို့လည်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရှေ့ပြောင်းလို့သမားအရင်းကြီးစင်တာ MWRC ရတာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
ကျွန်တော်တို့အများဖြစ်ကတော့ဒီရနောင်းနဲ့ဒီကဘူကဘီဖန်ငါဖူကေဆူရသနီတရန်ခိုင်ရိုင်နာမတိဝဒီဒီ AI 6ခုကပေါ့လေ AI 6ခုကနဲ့ဒီကြမ်းမင်းမကြောင့်ဖန်ခဲ့တဲ့ဥစုတွေရှိတယ်အရင်တော့လည်းဖိုင်းပတ်တွေလုတ်ပေးတဲ့ချိန်မှာလည်းလုံးလုံးမမီတိုင်းတဲ့လူတွေပါတယ်ပြီးတော့ဒီကညခိုးအောက်လန်းကညဝင်ပြီးတော့လောလောဆယ်ဖမ်းမိတဲ့လူတွေလည်းပါတယ်အလုံးမလောက်ရောက်သေးတဲ့လူတွေပေါ့လေအဲ့ဒါညစင်မှာသူတို့ဒီကျွန်တော်တို့တော်တေးစကန်ကိုပို့ခံရတာကြာ
အခုလိုမျိုးနေရပြန်ပို့ခံရသူတွေကိုကော့တောင်းမြို့အခြေဆိုင်ခလာရ26နှစ်တည်ရင်မှာတချို့ကိုထိမ့်သိမ်းထားပြီးပတ်စံနဲ့လာမရွေးတဲ့သူတွေကိုစစ်မှုထမ်းခိုင်းနေတယ်လို့လည်းဒေသခံတဦးကအခုလိုပြောပါတယ
်ဘယ်ကိုပါကြတဲ့အတုကကျွန်တော်ပြတဲ့ဒီဩဂုတ်ဇူလိုင်လ30ရက်နေ့မှာသူကဟိုထိုင်းကနေကျွန်တော်ကနေဟိုကော့တောင်းဘက်ကိုပို့တယ်ပေါ့ဒီပထမတော့လူကဘလူပီယာမာတန်နဲ့နေရအဲ့ဒီတော့အဲ့ဒီတော့ရပြီးတော့ဒီအိုဂိုလာအိုဂိုလာခနေရင်းနေမှာကတော့အားလုံးကလူဦးရေ300နေပါလောက်ရှိတယ်ဗျာဒီ300နေပါလောက်ရှိတဲ့ခံမှာသူကအယောက်80လောက်ဒီဟိုစက်မှုချဖို့ဆိုပြီးတော့ဒီပိတ်ဖိတ်ကိုအပုတ်ခိုင်ရတယ်ကျွန်တော်ပြရတယ်ခင်ဗျာ
ပြည်တန်ကြခံရပြီးလူရဲ့စီလာသူတွေဟာငွေကြေးမတက်နိုင်တော့တဲ့အတွက်ပတ်စံနဲ့ရွေးထုတ်ဖို့ကလည်းမလွယ်ကူတဲ့အခြေအနေတွေဖြစ်နေတယ်လို့လည်းဒီသားစုဝင်တွေကဆိုပါတယ်ဖြစ်တန်ကြပြီးလူရဲစိတ်သူတွေကိုထိုင်းရနာပိုင်းတွေကတလမှာနှစ်ကြိမ်ခန့်ပြန်ပို့ပေးလေးရှိပြီးမြန်မာဘက်ကဒေသဆိုင်ရာအာဏာပိုင်တွေကလက်ခံရယူခဲ့တာဖြစ်ပါတယ်များသောအားဖြင့်မဲဆောက်မြဝတီရနောင်းကော်တောင်းမဲဆိုင်တာချိလိတ်လမ်းတွေကနေပြန်ပို့ပေးလေးရှိပါတယ်ရှင်